Chang go mu, Mogo Vipadana, Diazini, Longazin, Pian Boye, Puerto Gina. Naye, Sela, Natal Ligune, Nene Kunanaye Chindui, Kamatana Sriya, Seattle. Usandawara Bionda, Ashintumia, Hoja, Ado, Kanda Nyao, Patisa, the Mopa. Then Dan Diaro.
Alano Yogi Boundro Gondo Yagushinga Masa Bibrisa the Mobadia Najaja Mapibare Padesa the Mobadia Romia Mohaja Mimanaja Mimadia Bashin Pito Mudomia Sofia the King Romia Gia Namoda Dodin Yusu Yibuzo Groja Bagonzo Namoda Begawado Rado Sama Namo Dada Bhagavato Arahato Sama Sambuddhassa Namo Dada Bhagavato Arahato Sama Sambuddhassa Mula Nabiya Sayyidho Linga Nabbo Go Yusuf Biro Lebe เจรพระญาติญาณเนาะกูปูโซจะอย่างมลนะพยาติสานะทุเลโกอลวาเอกาตะสะนะปาเยโกญาณีโสมะเสนิยมุลาโกตวะนิกาลาทงพยาเสยะเนเสอีชิตเวโกอลเวเจมะ ติเสยติสันตระมะโลจาลีอเวสสานิตนายะคันอุปาทะกันจองยุคนะโพอะเมมาญโญญโญมะอะเมอะเมเมเปสัสสะติหังกันจองนะยุคตันยุคจองกัน ธรรมะที่เปลี่ยนเรียกเรียกธรรมะที่จะสาธิญาณก็ทิชาติเป็นสิ้นแผ่นสิ้นอาจารย์ยิ่งจอลุณะญาณกว่าตัดแต่ว่าดูเคลายามุมโหญาณพิชิญ ပရိသတ်သမုပ္ပါဒအခြေခံတဲ့ပတ်သက်ပြီးတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးပရိသတ်သမုပ္ပါဒတရားတော်ကိုနှလုံးသွင်းရင်းချင်းပြီးတော့မိမိရဲ့တဏ္ဍာမရှိတဲ့ဒိဋ္ဌိဝိသကိစ္စကိုပယ်လျက်သောတာပန်ဖြစ်သွားခြင်းနောက်တစ်ခါဒီစင့်တယ်ပြီးတော့သက္ကရာကနာဂယဟန္တာဖြစ်သွားလျက်တပ္ပိညုတဉာဏ်ကြီးရပြီးတော့ဖျားဖြစ်တော်မူဘုံမနေကအာနာပါနတတိကမ္မထံကိုအခြေခံပြီးတော့ပြောပြပေးခဲ့ပါတယ် Shidwesuraga Padesa the Mobadia, Mimido Yatandama Mimido Yatandama, she needed Yodaman, Nandama, Jojo said the Mudiadriha, Padesa the Mobadiadriva. Padesa the Mobadia, Suraha, a Jondiane, a Jodia, a Jondia, Jong, she did a Jodia. Padesa the Mobada, Ludilo Dama, Dume, so ye. Padesa ga ajaun dia, tamo bada ga aju dia. Nakuru go bangji lai me so yin jaun jaun pi de aju dia. Sida padesa tamo bada sara zakalong le go dui yin. Ajaun jaun pi de aju dia dui. Da go padesa tamo bada lo di lo. Na le lai ba. Ho parita mirame thakara ro lo niya myo ja ro. Praise the Mobada, praise the Mobana, Lodilo Nessin Done. အဲ့ဒီလိုနဲ့သင်တောင်းမယ်ဆိုရင်တော့ပရိစ္ဆာသမုပ္ပါဒကအကြောင်းတရားပရိစ္ဆာသမုပ္ပန္နကအကျိုးတရားဒီလိုစကားလုံးနှလုံးပူးတွဲသုံးတဲ့နေရာမျိုးမှာပရိစ္ဆာသမုပ္ပါဒကအကြောင်းတရားပရိစ္ဆာသမုပ္ပန္နကအကျိုးတရားဒီလိုမှတ်ပေါ့တော်တော်လေးရခုပြောနေကြစကားလုံးကပရိစ္ဆာသမုပ္ပန္နမပါဘူးပရိစ္ဆာသမုပ္ပါဒတစ်မျိုးတည်းပဲပြောနေကြဖြစ်တော့ အဲ့ဒီတစ်မျိုးတည်းကိုပဲခွဲကြည့်လိုက်မယ်ဆိုရင်ပရိစ္ဆာကအကြောင်းတရားသမုပ္ပါဒကအကျိုးတရားနှစ်ခုပေါင်းလိုက်တော့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအဲ့ဒီအကြောင်းအကျိုးတရားတွေဖြစ်နေပုံဟာနိလံဘယ်နှမျိုးနဲ့ဖြစ်နေသလဲဆိုရင်ရှင်မျိုးနဲ့ဖြစ်เนาะအကြောင်းကြောင့်အကျိုးတရားတွေဖြစ်နေပုံဟာနိလံဘယ်နှမျိုးနဲ့ဖြစ်နေတာတော့ ရှင်မျိုးနဲ့ဖြစ်အဲ့ဒီရှင်မျိုးမှာခေါင်းကြီးတို့စာရိပုတ္တရာမှာတော့ဒွေမူလာနီတို့ဝိသဒ္ဒါကာရတို့ဒိသန္တိတို့တိပရိဝဒတို့တိဝဒ္ဒါနီတို့စသည်ဖြင့်ဒီလိုဆိုတာအဲ့ဒီထဲမှာသစ္စာနဲ့ပတ်သက်တဲ့ဆိုတဲ့စကားတော့သိတ္တိမထာမိ ဆိုရင်ဆိုညာတော်လည်းပဲသစ္စာနှစ်ခုနဲ့ပတ်သက်ပြီးတော့ဒွေသစ္စာနီလို့ဆိုတဲ့စကားကိုတော့သိတ္တိမထာမိကျန်တဲ့မူလနဲ့ဖျားလေးခုအလွှာစသည်ဖြင့်ဒါတွေကတော့ပါဠိထဲမှာတည့်ရပါပါတယ်အဲ့ဒီတော့ပါဠိထဲမှာတည့်ရပါတဲ့အသွယ်ကခုနှစ်သွယ်လို့ပြောရမှာပေါ့လေသစ္စာနှစ်ခုဆိုတဲ့အသွယ်ကတော့မကင်းရမကင်းကြောင်း အနုမာနနိယပြင်မှန်းဆပြီးတော့ယူတဲ့အသွယ်ပေါ့။ဘာကြောင့်လဲလို့ဆိုတော့သာရိပုတ္တရာမှာဘုန်းကြီးတို့ဥပမာဆိုကြပါစို့။အနုရာဒသုတ္တမာဆိုလို့ရှိရင်သစ္စာ၄ပါးကိုနှစ်မျိုးခွဲထားတယ်။သစ္စာ၄ပါးကိုနှစ်မျိုးခွဲထားတယ်။ဒုက္ခသစ္စာနဲ့သမုဒိယသစ္စာကအကြောင်းအကျိုးဆက်သွယ်ပြီးတော့သန္တရာကိုလဲတယ်။ နိရောဓသစ္စာနဲ့မဂ္ဂသစ္စာကသန္တရာမှပြတ်တယ်ဆိုပြီးတော့ဒီလိုနှစ်မျိုးခွဲပြီးတော့တိုက်ရိုက်ဟောတာရှိတယ်။ထိုနည်းတူသာပါပဲအတ္တသိမထေမြတ်ကနေပြီးတော့အရှင်သာရိပုတ္တရာရဲ့အလောင်းဥပဒိတာကိုဟောတဲ့နေရာမှာလဲယေရမဟိတုပ္ပဘဝဒေသဟိတုတရာကတော့အာဟဒေသင်္စာယောနိရောဓအင်းဝါရီမဟာသမဏောအယုဒ္ဓသစ္စာနဲ့မြတ်သစ္စာနှစ်မျိုးကိုခွဲပြီးတော့ သန္ဓရာကျင်လည်တာကဒုက္ခသစ္စာနဲ့သမုဒိယသစ္စာသန္ဓရာမှလွံ့မြောက်တာကနိရောဓသစ္စာနဲ့မဂ္ဂသစ္စာဒီလိုခွဲပြီးတော့ဟောခဲ့တာဒါရကလေးရှိပါတယ်အဲ့ဒီဒါရကလေးကိုထောက်ဆအနုမာနအားဖြင့်သန္ဓရာကျင်လည်တဲ့နေရာမှာဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ပါးနဲ့သန္ဓရာကျင်လည်တယ်လို့ဒီလိုကောင်းချက်ချလို့ရပါတယ်ဟောက်လဲဟောက်နေပါတယ် အဲ့ဒါကြောင့်မို့ဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ပါးကိုတသွယ်ဖြစ်နေသတ်မှတ်လိုက်ရင်အားလုံးဘယ်နှသွယ်ရတော့ရှစ်သွယ်ရအဲ့ဒီရှစ်သွယ်ကိုလင်္ကာကလေးစသို့ဒီကုန်းထားပါတယ်အားလုံးလည်းရဘူးကြပါတယ်မူလနဲ့ဖျားသစ္စာနှစ်ခုလေးခုအလွှာအင်္ဂါ၁၂ပါးတရက်ကိုမြားနှစ်သုံးပါးအစနှစ်ရက်မူလကိုသုံးဝနှစ်ကာလ၃ဖြာချင်းရနှစ်ဆယ်ဤရှစ်သွယ်ကို အလွယ်ကျက်မှတ်သိစေအပ်သည်တန္တရာမှလွကြောင်းသည်အလွယ်ကျက်မှတ်သိစေအပ်သည်တန္တရာမှလွကြောင်းသည်တဲ့ဆရာတော်ဘုရားကြီးကစီကုံးသွားခဲ့တဲ့လင်္ကာပါဆရာတော်ဘုရားကြီးတီကုံးသွားခဲ့တဲ့အဓိပ္ပာယ်အနေနဲ့တော့အလွယ်ကျက်မှတ်သိစေအပ်သည်တန္တရာမှလွကြောင်းသည်အဲ့ဒီရှစ်သွယ်ကိုအလွယ်ကျက်မှတ် မိမိတို့ရဲ့သန္ဓရာမှသိအောင်ကြိုးစားထားမယ်ဆိုရင်အဲ့ဒါသန္ဓရာမှလွကြောင်းအတွက်အထောက်အကူဖြစ်စေပါတယ်လို့တို့ကျင်းချင်းပြောရင်တော့ဒီလိုအဓိပ္ပာယ်ရပါတယ်ဒါပေမဲ့နောက်ပိုင်းမှာချက်ထွင်ပြီးတော့အဓိပ္ပာယ်မျိုးမျိုးဆိုကြတယ်အလွယ်ကျက်မှတ်စရာကပရိယတ္တိသာသနာညာတာပရိညာတိဇယတိစရာကပရိပတ္တိသာသနာတိရဏပရိညာသန္ဓရာမှလွကြောင်းသည်စရာကပရိဝေဒသာသနာ ပဟာနပရိညာဆိုပြီးတော့ဒီလိုအကျယ်တဲ့ဝဲအဓိပ္ပာယ်ဖွင့်ဆိုကြဖြစ်ပါတယ်မမှားပါဘူးအမတန်လိုအပ်တဲ့အဓိပ္ပာယ်ဖွင့်ဆိုကြဖြစ်ပါတယ်အဲဒီတော့ဒီရှစ်သွယ်ကိုမိမိတို့ရဲ့တန်တမ်းမှာ No day I feel like Jetame, the body we have in the day of Butame, so in Pahana Brenya look for it, logo to the Menya Yabu or do it, Amyaji a tall bank, Pisi Naimare. Tajamolo Ponyo Yogi Miaha, Dishidwego Amyera Sony Yalu, Yoni Relu, the Bomatavane, he met that Damoshi that Lingagliriba, no? เอเมดะตัมโมชิเดลิงาคลีนี่ตุยะอธิบดีตะยုတ်ကိုလည်းပဲသိအောင်ကြိုးစားပေးထားဖို့လိုပါတယ်တယုတ်ကလေးတွေကောက်ပြထားတာကတော့ပဋိစ္စသမုပ္ပါဇဝိစာရွတ်စာမျက်နှာနံပါတ်၄မှာကောက်ပြထားပါတယ်ဒါပေမဲ့လို့ကြာသွားတော့လည်းပဲရိုးသွားတဲ့အခါကျတော့တိတ်တောင်မကြည့်ပြကြတော့အဲ့ဒါကိုဘုန်းကြီးများကနေပြီးတော့တခါတခါတခါတရံလည်းပဲပြန်ပြန်ပြီးတော့ပေါ်ပေးရ တခါတရံကြတော့လည်းသိလွယ်လောက်ပြီးအာလုံသိလောက်ပြီးဆိုပြီးတော့ကြော်သွားတာလည်းပဲရှိဒီတစ်ပတ်တော့ဒီရှစ်သွယ်ကိုအသေးစိတ်ပြန်ပြီးတော့ပေါ်ပေးဖို့ဘုန်းကြီးတို့စေကူထားပါတယ်အဲဒီတော့မူလနေပြသစ္စာနယ်အခုလေးခုအလွှာလင်္ကာထဲမှာအဲ့ဒီလင်္ကာကိုအရာကောက်ပြထားတဲ့ထဲမှာစာမျက်နှာနံပါတ်၄မှာမူလနေပြဆိုတာကအဝိဇ္ဇာနဲ့တဏှာလို့ဒီလိုကောက်ပြထားတယ်နော် မူလနှစ်ပြားဆိုတာဘာနဲ့ပါပါလိမ့်မူလနှစ်ပြားဆိုတာအဝိဇ္ဇာနဲ့တဏှာဆိုရုပ်သဘောမျိုးလေးနဲ့ဆိုလိုက်မယ်ဆိုရင်တော့မူလနှစ်ပြားဆိုဒီမှာအဝိဇ္ဇာနဲ့တဏှာဖြစ်ပါသည်နော်မူလနှစ်ပြားဆိုဒီမှာအဝိဇ္ဇာနဲ့တဏှာဖြစ်ပါသည်ဒီလိုဆိုရုပ်ပုံစံမျိုးလေးနဲ့ဆိုတော့ဆိုလိုလဲကောင်းသွားတာပေါ့ နောက်တစ်ခါသစ္စာနှစ်ခုတဲ့သစ္စာနှစ်ခုဆိုတာကတော့သစ္စာ၄ပါးရှိတဲ့အထက်မှာသံသရာကိုကျင်လည်စေတဲ့အကြောင်းအကျိုးဆက်သွယ်ပြတဲ့သစ္စာကသမုဒိယသစ္စာနဲ့ဒုက္ခသစ္စာဒါကြောင့်သစ္စာနှစ်ခုသောဒီမာသမုဒိယသစ္စာနဲ့ဒုက္ခသစ္စာဖြစ်ပါသည်ပေါ့နော်မှတ်ထားပေါ့ပြီးတော့အားလုံးစုံကြည့်ကြကြပါ နောက်တစ်ခါလေးခုအလွှာဆိုတာကအလွှာဆိုတာကတော့ခေါင်းကြီးတို့မြန်မာစကားမှာအလွှာလို့သုံးလိုက်တာပါပဲပါဠိမှာတော့သင်္ခေပလို့ဒီလိုဆိုတယ်စတုသင်္ခေပသင်္ခေပဆိုတာကအချင်းချုပ်ပေါ့တဘောတူရာအတူရာကိုအချင်းချုပ်ပြီးတော့ပြထားတာအင်္ဂါတစ္ဆနပါးရှိတာကိုတဘောတူရာအတူရာအချင်းချုပ်ပြီးတော့ပြထားတာအဲ့ဒါကိုသင်္ခေပလို့ဒီလိုခေါ်တယ် အဲ့ဒီလိုအချင်းချုပ်အားဖြင့်ပြောမယ်ဆိုရင်အချင်းချုပ်ဗနမျိုးတွေတော့၄မျိုးအဲ့ဒါကိုအလွှာလို့ခေါ်တယ်အလွှာလို့မြန်မာပြန်ထားတာပေါ့လေနော်အလွှာလို့မြန်မာပြန်ထားတာအဲ့ဒီတော့အလွှာဆိုတာကပဋိစ္စသမုပ္ပါဒရား၁၂ပါးရဲ့အချင်းချုပ်၄မျိုးကိုအလွှာ၄မျိုးလို့ခေါ်တယ်လို့ဒီလိုမှတ်လိုက်ပါနော် ပရိသသမုပ္ပါဒရား၁၂ပါးကိုအချင်းချုပ်အားဖြင့်ချုပ်ကြည့်လိုက်တော့၄မျိုးအဲ့ဒီ၄မျိုးကိုဘယ်လိုခေါ်မလဲအလွှာ၄ပါးအလွှာ၄ပါးလို့ဒီလိုခေါ်တာအဲ့ဒီအလွှာကနံပါတ်၁အတေအကြောင်းတလွာနံပါတ်၂ပြိဿုပ္ပံအကျိုးတလွာနံပါတ်၃ပြိဿုပ္ပံအကျိုးတလွာနံပါတ်၄အနာဂတ်အကျိုးတလွာဆိုပြီးတော့အလွှာ၄ပါးရှိပါတယ်အဲ့ဒီတော့အလွှာ၄လေး လေးခုအလွှာဆိုဒီမှာအတေအကြောင်းတက်လွှာပြိဿုပ္ပံအကျိုးတက်လွှာပြိဿုပ္ပံအကျိုးတက်လွှာနာဂအကျိုးတက်လွှာတို့ဖြစ်ပါသည်ဒီလိုဆိုရအောင်နောက်တစ်ခါကျတော့အင်္ဂါအဖြစ်ပြောမယ်ဆိုလို့ရှိရင်အင်္ဂါဘယ်နှပါးတော့အင်္ဂါ၁၂ပါးဘာပရိသတ်သမုပ္ပါဒရားမှာဟောထားတဲ့တရားတွေဘယ်နှပါးရှိပါသလဲလို့မေးရင်၁၈ပါးရှိ ပရိသသမုပ္ပါမှာဟောထားတဲ့တရားတွေမနှစ်ပါးရှိတော့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသလယရဏသလယရဏပစ္စယဖတ်သောဖတ်သပစ္စယဝေရဏဝေရဏပစ္စယဒနာဒနာပစ္စယဥပါဒနာဥပါဒနာပစ္စယဘောဘဝပစ္စယဇာတိ ဇာတိပစ္စယဇရာမရဏံတိတိတိလေးပါပါစေဇရာမရဏံသောကပရိဒေဝဒုက္ခဒေါမနတုပါယတာသံဘဝန္တိ ေဝမေတ္တာကေဝလတာဒုက္ခခန္ဓာတာသမုဒယဟောတိသရမရဏံဆိုတဲ့နောက်ပိုင်းမှာထပ်ဆင့်ပြီးတော့ပြထားတာသောကပရိဒေဝဒုက္ခဒေါမနတုပါယတာတခုချင်းခွဲပြီးတော့ပြောလိုက်မယ်ဆိုရင်သောကပရိဒေဝဒုက္ခဒေါမနတဥပါယတာအဲ့ဒီ၅မျိုးရဲ့ဒီဘက်ကဇာတိကအဝိဇ္ဇာကနေပြီးတော့သရမရဏအထိသရနဲ့မရဏကိုတလုံးပြီးတလုံးချင်းခွဲပြီးတော့ရည်တွက်မယ်ဆိုရင်အဝိဇ္ဇာကနေမရဏအထိဘယ်နှလုံးရတော့73လုံးရအခုနပြောခဲ့တဲ့တရား၅မျိုးနဲ့ပေါင်းလိုက်တော့78ပါအရိစ္ဆေပါတိပရိစ္ဆသမုပ္ပါတရားမှာမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ပရိစ္ဆသမုပ္ပါတရား78ပါးဒီလိုမလားပရိစ္ဆသမုပ္ပါတရား78ပါးအဲဒီ78ပါးကိုပရိစ္ဆသမုပ္ပါတရား78ပါးလို့ဒီလိုပဲရိုးရိုးမှတ်လိုက်ပေါ့ပရိစ္ဆသမုပ္ပါတရားဘယ်နှပါးပါလဲ78ပါးရှိတယ်အင်္ဂါအနေနဲ့ရည်တွယ်တဲ့အခါကျတော့အဲ့ဒီ78ပါးကိုအင်္ဂါအဖြစ်နဲ့ခွဲကြည့်လိုက်တော့သောကပရိဒေဝဒုက္ခဒေါမနတဥပါယတာ၅မျိုးမပါတော့နော်ဘာဖြစ်လို့မပါသလဲဆိုရင်အဲ့ဒီ၅မျိုးကဇာတိရတဲ့ပုဂ္ဂိုလ်တိုင်းဇာတိရတဲ့တတ္တဝါတိုင်းပဋိသင်္ဍိနေလာတဲ့ပုဂ္ဂိုလ်တိုင်းမှာအဲ့ဒီတရား၅မျိုးဟာပုဂ္ဂိုလ်တိုင်းခံစားရတာမရှိဘူးပုဂ္ဂိုလ်တိုင်းတွေးကြုံရတာမရှိဘူးတချို့တချို့ပုဂ္ဂိုလ်မှာတွေးကြုံရတယ်တချို့တချို့ပုဂ္ဂိုလ်မှာမတွေးကြုံရဘူးသရဏနဲ့မရဏကြတော့ဘယ်နဲ့နေမလဲဇာတိရတဲ့ပုဂ္ဂိုလ်တိုင်းမလွဲမသွေတွေးကြုံရမရှောင်လို့မရဘူးနော်ဇာတိရတဲ့ပုဂ္ဂိုလ်တိုင်းရှောင်လို့မရဘူးမလွဲမသွေကိုတွေးကြုံရဇရာဆိုတာကသာမန်ပြောရင်တော့အိုတယ်လို့ပြောတာပေါ့နော်မရဏဇရာကသာမန်ပြောရင်တော့သေတယ်လို့ပြောတာပေါ့ဒါပေမဲ့လို့အဘိဓမ္မာနည်းနဲ့ပြောမယ်ဆိုရင်ဇရာဆိုတာကရင့်တဲ့သဘောမရဏဇရာကပျက်စီးတဲ့သဘောမိမိတို့ရဲ့တဏ္ဍာမှာယုတ်တရားလေးတွေဖြစ်တယ်ပျက်တယ်မပြတ်ခင်ရှေ့ရှုတည်နေတာရင်းတဲ့သဘောဒီလိုဆိုယုတ်တရားလေးတွေဖြစ်တာကဇာတိရင်းတာကဇရာပြက်တာကမရဏနတ်တရားလေးတွေဖြစ်တာကဇာတိရင်းတာကဇရာပြက်တာကမရဏဒီလိုဆိုရင်ဇာတိဇရာမရဏဇရာယုံနာမကင်းတဲ့ပုဂ္ဂိုလ်မှန်ရင်ဇာတိဇရာမရဏနဲ့လည်းမကင်းပါဘူးနော်ယောနတရားရှိတဲ့ပုဂ္ဂိုလ်မှန်ရင်ဇာတိဒရာမရဏမကင်းမှုအားလုံးရှိကြတယ်။ဘယ်ဘုံဘယ်ဘဝဘယ်ဌာနရောက်ရောက်ရှိကြတယ်။ကိလေသာသောတရားခြုံငင်းယုံသိမ့်သွားတဲ့မြတ်စွာဘုရားသခင်ကရောမြတ်ကြီးတို့တော်မှယုတ်တရားလေးတွေဖြစ်နေတဲ့အတွေ့ဇာတိရှိတယ်၊ဇရာရှိတယ်၊မရဏရှိတယ်။နန္တရားလေးတွေဖြစ်နေတဲ့အတွေ့ဇာတိရှိတယ်၊ဇရာရှိတယ်၊မရဏရှိတယ်။ရှောင်လို့မရဘူး။သောကပရိဒေဝဒုက္ခဒေါမနတဥပါယတာတရား၅မျိုးကြတော့ဒေါသကိုအခြေခံပြီးတော့ဖြစ်တာဒေါသအခြေခံပြီးတော့ဒီတရား၅မျိုးဖြစ်တာဒါကြောင့်ဒေါသကင်းနေရင်ဒီတရား၅မျိုးမဖြစ်ဘူးနော်ဘုန်းတော်တရားဓမ္မတွေဆိုရင်ချင်းဆိုတဲ့သောကတွေဘာကြောင့်ဖြစ်တော့ဒေါသရှိလို့ဖြစ်တာဒေါသမရှိရင်မဖြစ်ဘူးဒေါသတရားကိုသိသိနိုင်တဲ့ပုဂ္ဂိုလ်ဘယ်တော့မှသောကမဖြစ်ဘူး။ပရိဒေဝဆိုတာကမျက်ရည်ကြတဲ့ငိုကြွေးတယ်။သူကလည်းဒေါသကိုအခြေခံပြီးတော့ဖြစ်တာမို့လို့ဒေါသမဖြစ်အောင်သိသိနိုင်ရင်ပရိဒေဝလည်းမဖြစ်တော့ဘူး။ဒုက္ခကိုယ်ရည်ဆင်းရဲခြင်း၊ဒေါမနတာစိတ်ဆင်းရဲခြင်း၊ဥပါယတာပြင်းစွာပင်ပန်းခြင်း။သူတို့လည်းပဲဘယ်လိုကိုအခြေခံဖြစ်တော့ဒေါသကိုအခြေခံဖြစ်တာသောတာသိသိနိုင်ရင်ဒီတရားတွေဖြစ်သေးလားမဖြစ်တော့သာမာပုရိသေပုဂ္ဂိုလ်များသာမာသောတာပန်ပုဂ္ဂိုလ်များသောတာမသိသိနိုင်ကြသေးပါဘူးအနာဂံဖြစ်သွားရင်တော့သောတာသိသိနိုင်သွားပြီဒီလိုမလား Anaga Pieta, Dota, they see Namisra, Naga Yana, Bogumyama, Dota, Kinware, Dre, Troya Danama Doga, Baridiwa, Doka, Domana da Ubaya, the young Amu, Pibela, Mapito, Doma Kinwari. So in the Ramashibu, Mojoya is Ramashibu, say the Senya is Ramashibu, say the Feman is Ramashibu, Bagari, Ninja, Nida Boguri. No? ဇံရောက်အားထုတ်ထားတဲ့ပုဂ္ဂိုလ်များဟာလည်းပဲအဲ့ဒီဇံတရားတွေကိန်းနေမယ်ဆိုရင်ဇံရဲ့အစွမ်းတရားတွေကြောင့်ဒေါသတွေကိန်းကွာနေတယ်။အဘိဗံပေသထားရသေးတာမဟုတ်ပေမဲ့လို့ဒေါသတွေကိန်းကွာနေတယ်။အဲဒါကြောင့်ဇံရထားတဲ့ပုဂ္ဂိုလ်များဆိုရင်ဒေါသတွေကိန်းကွာနေတာဖြစ်တဲ့အတွက်သူတို့ရဲ့တဏ္ဍာမှာဒေါကမရှိဘူး၊ပရိဒေဝမရှိဘူး၊ဒုက္ခဒေါမနသာဥပါယတာတွေဖြစ်ရလား။ဖြစ် ဒီနေ့ဇာယရှင်ဟောကြောင်းဟောရူပဝန္ဒရာပြမဟာရူပဝန္ဒရာပြမမြတ်စွာဖြစ်မယ်ဆိုရင်ဇဘဘုံပြမဘုံရောက်တဲ့ပုဂ္ဂိုလ်များဟာလည်းပဲဒေါသတွေပဲခွာထားတဲ့အတွေ့သောကပရိဒီဝဒုက္ခဓမ္မနာတာဥပါယတာဖြစ်ရလားဖြစ်ပါဘူးသူတို့လည်းဖြစ်ခွင့်မရှိဘူးအတိညာတဘုံဆိုရင်နန္တရားလုံးဝမရှိဘူးနန္တရားလုံးဝမရှိတော့ဒေါသတို့ တော့ကတော့ပရိဒီဝါတို့ဆိုတာနန္တရားကိုခြေခံပြီးတော့ဖြစ်ရတာပြီးတော့နန္တရားလုံးဝမဖြစ်တဲ့အသင်္ကြန်တဘုံကြတော့လည်းပဲသောကပရိဒီဝါတွေဖြစ်ရလားဖြစ်ပါဘူးသူတို့လည်းမဖြစ်ဘူးဒီလိုဆိုတော့သောကပရိဒီဝါဒုက္ခဓမ္မနာတာဥပါယတာဆိုတဲ့တရားငါးမျိုးသည်ပုဂ္ဂိုလ်တိုင်းမှာဖြစ်ပါလိမ့်မယ်လို့ပြောလို့ရရလားမရပါဘူးဖြစ်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်မဖြစ်တဲ့ပုဂ္ဂိုလ်လည် နော်စရာမရဏကဇာတိရတဲ့ပုဂ္ဂိုလ်တိုင်းမှာဖြစ်တယ်။သောကစားတဲ့၅မျိုးကဇာတိရတဲ့ပုဂ္ဂိုလ်တိုင်းမှာမဖြစ်ဘူး။အဲဒီလိုဇာတိရတဲ့ပုဂ္ဂိုလ်တိုင်းမှာမဖြစ်တဲ့အတွက်စာလိုရပြောရင်တော့ဇာတိရဲ့မောချအကျိုးဆက်မဟုတ်ပါဘူးတဲ့။နော်။ဇာတိရမောချအကျိုးဆက်မဟုတ်တဲ့အတွက်သောကစားတဲ့တရား၅မျိုးကိုပရိစ္ဆသမုပ္ပါဒ်တရားတော်မှန်နေအင်္ဂါအနေနဲ့ထည့်သွင်းပြီးတော့ရည်တွဲလို့ရရလားမရဘူးအဲဒါကြောင့်အင်္ဂါအနေနဲ့ပြောမယ်ဆိုရင်ဒီတရား၅မျိုးခြံထားလိုက်ပါဘယ်ကားနေပဲအထိပြောမလဲအဝိဇ္ဇာကနေသရမရဏအထိပဲပြောမယ်အဲဒီလိုပြောတဲ့အခါကျတော့အင်္ဂါအနေနဲ့ပြောမယ်ဆိုရင်သရနဲ့မရဏသည်သရနဲ့မရဏသည်နော်အိမတနိနိကကဖြစ်နေတဲ့အတွက်သရုံနှစ်ပါးကိုပေါင်းလိုက်ပါတယ်နော်အိမတနိနိကကဖြစ်နေလို့သဘောချင်းကလည်းတူးနေလို့သရုံနှစ်ပါးကိုအင်္ဂါအနေနဲ့တစ်လုံးနဲ့ပေါင်းပြီးတော့ရည်တက်လိုက်ပါတယ်နော်အဲဒီတော့ပရိစ္ဆသမုပ္ပါအင်္ဂါဘယ်နှပါးရှိတယ်လဲလို့မေးရင်၁၂ပါးပြည့်ထွက်သွားပြီနော်ကာမီအဲ့ဒီ၁၂ပါးသည်ဘယ်လိုတွေလဲလို့ဆိုတော့ဆိုရကြပြောမယ်ဆိုရင်အင်္ဂါ၁၂ပါးဆိုသည်မှာအဝိဇ္ဇာသင်္ခါရဝိညာဉ်နှံယုတ်သလယရဏဖတ်သဝေရဏတဏဥပါရံဘဝဇာတိသရမရဏတို့ဖြစ်ပါသည်ဒီလိုမလားအင်္ဂါ၁၂ပါးဆိုတဲ့ဆာရထမ်းမှာဘဝလို့ရေးထားတယ်နော်ကာမဘဝလို့မရေးဘူးအင်္ဂါ၁၂ပါးဆိုတဲ့စာရထဲမှာဘဝလို့ပဲရေးတာဘဝဆိုလို့ရှိရင်ဘုန်းကြီးတို့ဟောဒီကာမဘဝနဲ့ဟောဒီဥပပတ္တိဘဝနှစ်မျိုးလုံးပါတယ်လို့မှတ်ပါနော်ဘဝဆိုရင်ဘဝဘယ်နှမျိုးပါတော့ဘာဘဝတွေတော့ကာမဘဝနဲ့ဥပပ္ပတိဘဝဘဝနှစ်မျိုးလုံးပါတယ်ဘဝနှစ်မျိုးလုံးပါအောင်ဘဝလို့ဒီလိုဆိုလိုက်တာကမ္မဘဝဆိုရင်ဥပပ္ပတိဘဝမပါနိုင်ဘူးဥပပ္ပတိဘဝဆိုရင်ကမ္မဘဝမပါနိုင်ဘူးဒါကြောင့်ဘဝနှစ်မျိုးလုံးပါအောင်ဘယ်လိုဆိုမလဲဘဝလို့ပဲဆိုလိုက်ဒီနေရာမှာအကြောင်းအကျိုးသိကြခွဲထားတာမရှိဘူးဒါကြောင့်မလို့ကမ္မဘဝကဥပပ္ပတိဘဝကနှစ်မျိုးလုံးထည့်သွင်းပြီးတော့ကြည့်တွေ့လိုက်အကြောင်းအကျိုးခွဲထားတဲ့နေရာမျိုးကြတော့ကမ္မဘဝကအကြောင်း ုပ္ပါဒိဘွားကအကျိုးအကြောင်းကျိုးခွဲတဲ့နေရာမှာကမ္မဘွားကဘာလို့ဘုပ္ပါဒိဘွားကအဲဒီတော့အကြောင်းကျိုးခွဲပြီးတော့ရည်တွက်တဲ့နေရာမျိုးမှာအကြောင်းနေရာမှာဘုပ္ပါဒိဘွားမပါနိုင်ဘူးနော်ဒါကြောင့်အကြောင်းနေရာမှာကမ္မဘွားလိုပဲရည်တွက်ရပါတယ်အကုဏ္ဍရုံကမူလနဲ့ပြဆိုရင်အကြောင်းဒါကြောင့်မူလနဲ့ဖျားရည်တွဲတဲ့နေရာမှာအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာရဲ့နယ်ပယ်ကသင်္ခါရတဏှာရဲ့နယ်ပယ်ကဥပါဒံနဲ့ကမ္မဘဝဒီလိုမလားတဏှာတရားဒီအကြောင်းတရားဖြစ်တော့သူရဲ့နယ်ပယ်ကလည်းအကျိုးတရားဖြစ်မလားအကြောင်းတရားဖြစ်အကြောင်းတရားဆိုတော့ဥပပါဒိဘဝထည့်သွင်းရည်တွဲလို့ရမလားကမ္မဘဝသက်သက်ပဲရည်တွဲရသစ္စာလည်းကိုဆိုပြန်တော့လည်းပဲဒုက္ခသစ္စာနဲ့သမုဒိယသစ္စာသမုဒိယသစ္စာကအကြောင်းဒုက္ခသစ္စာကအကျိုးနော်အကြောင်းဖြစ်တဲ့သမုဒိယသစ္စာကိုရည်တွက်တဲ့နေရာမှာအကြောင်းလို့ဆိုတဲ့အတွက်ဥပပ္ပတိဘဝမပါနိုင်ဘူးကမ္မဘဝပဲပါတယ်နော်လေးခုလောက်ကိုရည်တွက်ပြန်တော့လည်းပဲသူလည်းပဲအကြောင်းအကျိုးနဲ့ရည်တွက်သွားတာဖြစ်တော့နံပါတ်၃ခွဲကပိစ္ဆုပန်အကြောင်းတလောအကြောင်းလို့ဆိုတဲ့အတွက်ဥပပ္ပတိဘဝပါနိုင်မှာမလားဒါကြောင့်ကမ္မဘဝပဲကမ္မဘဝကိုပဲသက်သက်ကောက်ပြီးတော့ရည်တွယ်လိုက်ရတယ်။သင်္ခါရ12ပါးကြတော့ဒီလိုအကြောင်းအကျိုးတွေခွဲတာမရှိတော့အဲဒီလိုမရှိတဲ့အခါကြတော့ကမ္မဘဝလည်းပေါအောင်ဥပပ္ပတိဘဝလည်းပေါအောင်ဘယ်လိုရည်တွယ်ရမလဲဘဝလို့ရည်တွယ်လိုက်ပါဟုတ်တယ်မလားသင်္ခါရ12ပါးပြီးတော့ပါတယ်တော့သုံးပါအစက်နော်သုံးပါအစက်သုံးပါအစက်ကအုပ်စုလိုက်အုပ်စုလိုက်စက်ပြီးတော့သွားတာအုပ်စုလိုက်အုပ်စုလိုက်စက်ပြီးတော့သွားတာအဲ့ဒါကိုအစက်လို့ခေါ်တယ်အကြောင်းအကျိုးအနေနဲ့စက်မယ်ဆိုရင်တော့အဝိဇ္ဇာနဲ့သင်္ခါရလည်းစက်လို့ရတာပဲမရဘူးလားရလားအဝိဇ္ဇာကဘာတော့အကြောင်းသင်္ခါရကဘာတော့အကျိုးအကြောင်းအကျိုးအနေနဲ့ဆိုရင်သူတို့လည်းဆက်လို့ရတာပဲဒါပေမဲ့အခုဒီနေရာမှာဆက်ရမှာကအကြောင်းအကျိုးအနေနဲ့ဆက်မှာမဟုတ်ဘူးအောစုတစ်ခုနဲ့တစ်ခုဆက်သွားတာကိုပြောတာနော်အောစုတစ်ခုနဲ့တစ်ခုဆက်သွားတာဆိုတော့အကြောင်းအကျိုးသက်သက်ရလို့မဟုတ်တော့အောစုတစ်ခုနဲ့တစ်ခုဆက်တာဖြစ်တော့အောစုက၄ခုရှိတော့အစက်ကဘယ်နဲ့ဆက်တော့၃ဆက်အစ3ဇာရှိတာကိုထောက်တော့အဖြစ်နံပါတ်4ကွက်ကနေနံပါတ်1တက်ကွက်ကိုပြန်ဆက်တာဟုတ်ရလားဟုတ်ပါဘူးတကယ်လို့အဲ့ဒီကွက်နံပါတ်4ကွက်ကနေနံပါတ်1ကွက်ကိုပြန်ဆက်တယ်ဆိုရင်အစက်က4မျိုးဖြစ်သွားမယ်ဟုတ်တယ်မလားသတိထားကြည့်နော်နံပါတ်1ကွက်ကနေနံပါတ်4ကွက်ကနေနံပါတ်1ကွက်ကိုဆက်ပါတယ်ဆိုရင်အစက်ဘယ်နှမျိုးဖြစ်သွားမလဲအခုအစက်ကဘယ်နှမျိုးလာတွေ့တော့ကောင်းကြတာတွေ့တော့နံပါတ်1ကွက်နဲ့နံပါတ်2ကွက်ကတစ္ဆက်နံပါတ်2ကွက်နဲ့နံပါတ်3ကွက်ကတစ္ဆက်နံပါတ်3ကွက်နဲ့နံပါတ်4ကွက်ကဟောပြီ3ဆက်ပဲနံပါတ်4ကွက်ကနေနံပါတ်1ကွက်ပြန်ဆက်တာရှိလားမရှိဘူးအကွက်အနေနဲ့တော့ဆက်လို့မရဘူးပေါ့လေနော်တိုးတော့တရားအနေနဲ့တော့လည်းပဲဆက်လို့ဆက်မယ်ဆိုရင်တော့ဆက်လို့ရပါတယ်ဆရာတော်ဘုရားကြီးကလည်းဆက်ပြထားခဲ့ပါတယ်နောက်ဆုံးသရမရဏကနေပြီးတော့အဝိဇ္ဇာတရားဖြစ်ပေါ်လာပေါ့ဈာကံအဖြစ်နဲ့သောကပရိဒေဝဒုက္ခဒေါမနတာတွေတွေ့လာတဲ့အခါမှာအာသောတရားလေးတွေဖြစ်လာတယ်အာသောတရားဖြစ်တော့အာသဝသမှုတရားအဝိဇ္ဇာသမှုတရားဒီလိုမလားပြန်ပြောမယ်နံပါတ်၄ခုမှာနောက်ဆုံးတရားတွေဘယ်လိုလဲတော့သရမရဏအိုခြင်းနဲ့သိခြင်းနော်အိုခြင်းတရားတွေသိခြင်းတရားတွေတွေ့လာတဲ့အခါမှာသောကပရိဒေဝဒုက္ခဒေါမနတာလေးတွေမဖြစ်ဘူးလားဖြစ်သိခြင်းတရားနဲ့တွေ့တော့မယ်ကိုယ့်ကိုယ်ကိုသိတော့မယ်လို့ထင်လာပြီးဆိုရင်ပုရုဇဉ်တို့ရဲ့သဘာဝအလျောက်စိုးရိမ်မှုလေးတွေဖြစ်လာဩငါတော့သိရတော့မယ်နော်ငါတော့သိရတော့မယ်ဆိုပြီးတော့စိတ်ထဲမှာစိုးရိမ်မှုလေးတွေစိတ်မကောင်းခြင်းလေးတွေဖြစ်လာမြေကြီးလေးတွေကြားလို့ပရိဒေဝလေးတွေလည်းဖြစ်လာ။ယောဂဝရဏတွေဖြစ်စီနေဆက်တော့ဒုက္ခဆိုတဲ့ကိုယ့်ရဲ့ဆင်းရဲခြင်းတွေလည်းပဲဖြစ်လာ အော်ငါတို့သိချင်းတရားနဲ့မလဲမသိတွေ့ရတော့မယ်ဆိုပြီးတော့ကြောက်ကြောက်လန့်လန့်နဲ့စိတ်ဆင်းရဲမှုဒေါမနတာတွေလည်းပဲဖြစ်လာအဲဒီလိုဒေါမနတာတွေကပြင်းထန်လာတော့စိတ်ဆင်းရဲမှုတွေကပြင်းထန်လာတော့ပရိဥပါယတာလို့ခေါ်တဲ့ပေမှန်မှုလေးတွေလည်းပဲဖြစ်လာဘယ်အချိန်မှာဖြစ်တတ်တယ်လဲဆိုရင်တော့ဖြစ်တတ်တာကတော့ဒုက္ခနဲ့တွေ့တိုင်းတွေ့တိုင်းဖြစ်တတ်တာပါပဲเนาะ တော်တော်လည်းပြင်းပြင်းထန်ထန်ဖြစ်တာကတော့သရမရဏနဲ့တွေ့တဲ့အချိန်မှာအပြင်းထန်ဆုံးပဲလူတယောက်ဟာအကြောက်ဆုံးအချိန်ဟာသေခြင်းတရားနဲ့တွေ့တော့မယ်ဆိုတဲ့အချိန်ဟာအကြောက်ဆုံးအချိန်ပဲဟုတ်တယ်မလားတန်တဲ့အချိန်ဘယ်လောက်ပဲကြောက်တယ်ပြောပြောဘယ်လောက်ပဲစိတ်ဆင်းရဲတယ်ပြောပြောသေခြင်းတရားနဲ့တွေ့တော့မယ်လို့သိလိုက်တဲ့အချိန်လောက်တော့မကြောက်ဘူးအဲ့ဒီအချိန်လောက်တော့စိတ်မဆင်းရဲဘူး ပေခြင်းတရားနဲ့တွေ့တော့မယ်အချိန်ပဲနော်ဒီအချိန်ဟာပြင်းထန်ဆုံးစိတ်ဆင်းရဲမှုဖြစ်တဲ့အချိန်ပေါ့ကြံတဲ့အချိန်မှာကြံတဲ့ဝေဒနာကြံတဲ့အခက်အခဲကိုစိတ်ကတင်းခံခြင်းခံနိုင်တယ်ပေခြင်းတရားနဲ့ရေဆန်ရပြီဆိုရင်ဘလို့မှတင်းမခံနိုင်ကြဘူးနော်ဝိပဿနာဉာဏ်ဆိုတဲ့ခန္ဓာကိုယ်ဖြစ်ပျက်ရှုတဲ့ဉာဏ်မှတပါးတရားကိုပြောင်းပြောင်းလေးရင်ဆိုင်သွားနိုင်တာဟာဘာဉာဏ်နဲ့တော့ဝိပဿနာဉာဏ်ပဲရှိဒါကြောင့်ဆရာတော်ဘုရားကြီးကပြောင်းသိမဲ့သေးဆိုပြီးတော့တရားဟောထားတယ်မဟုတ်လားဝိပဿနာဉာဏ်အားကိုးပြီးတော့ဝိပဿနာဉာဏ်လက်ဆောင်လက်ကမ်းတဲ့ဝိပဿနာဉာဏ်ကလေးနဲ့အဖော်ပြုတ်ပြီးတော့သိရင်တော့ပြောင်းသိသိခြင်းတရားနဲ့တွေ့ပေမဲ့ရင်ဆိုင်ရဲတယ်မကြောက်ဘူးပါအားကိုရှိထားလို့တော့ဝိပဿနာအားကိုရှိထားလို့ဘယ်တော့မှမကြောက်ဘူးအဲ့ဒီပုံနော်အဲ့ဒီပုံကမကြောက်ဘူးဒေါသပယ်ပြီးသားအနာဂံဖြစ်မှရင်မဟုတ်တော့နော်ဝိပဿနာဉာဏ်လေးသာရင့်တန်ထားရင်အဲ့ဒီပုံကသိခြင်းတရားကိုဘယ်တော့မှမစိုးရင်ဘယ်တော့မှလည်းမကြောက်ဘူးဝိပဿနာဉာဏ်လေးအားကိုရထားလို့နော်ဒီနေရာမှာလည်းအားကိုရထားတဲ့ဝိပဿနာဉာဏ်ဆိုတာကလည်းသမန်ကရှင်ကပေါ့ပေါ့ရောရောဝိပဿနာဉာဏ်လို့တော့မအောင်မင်းနဲ့ပေါ့ဟုတ်တယ်မလားတကယ်ကိုပဲအားကောင်းတဲ့ရင်းတန်တဲ့ရင်းကျက်တဲ့ဝိပဿနာဉာဏ်လို့ဒီလိုမှတ်ပါအဲဒီဝိပဿနာဉာဏ်လေးများရထားမယ်ဆိုရင်ဒီကံဒီကာလသိခြင်းတရားနဲ့ရင်းဆိုင်ရတော့မယ်လို့ကြုံတွေ့လာတဲ့အခါမျိုးမှာဒါလည်းအာမကောဘူးသမီးလည်းအာမကောဘူးပစ္စည်းလည်းအာမကောဘူးနော်မိမိရှုမှတ်သုံးသပ်နေတဲ့ဝိပဿနာဉာဏ်ကလေးအာကိုပြီးတော့သိခြင်းတရားကိုပြောင်းပြောင်းလေးရင်ဆိုင်သွားနိုင်ပါတယ်။အဲဒီလိုရင်ဆိုင်သွားဖို့တဲ့ယောဂီတွေလည်းပဲအတော်များများတွေ့ခဲ့ရဖူးပါတယ်။ဟုတ်တယ်မလား။ဝိပဿနာဉာဏ်ကိုတကယ်အားထုတ်ထားလို့သိခြင်းတရားနဲ့တွေ့တဲ့အခါမှာမကြောက်မရွံ့ပဲနဲ့ပြောင်းပြောင်းလေးနဲ့ရင်ဆိုင်သွားနိုင်တဲ့ယောဂီပုဂ္ဂိုလ်တွေလည်းပဲခွင်းတော်ဒကာရမတွေလည်းတွေ့ခဲ့ဖူးမှာပါနော်။ဘာဖြစ်လို့အဲ့ဒီလိုရင်ဆိုင်သွားနိုင်တယ်လဲဝိပဿနာဆိုတဲ့အာကိုကလေးတစ်ခုရှိသွားလို့အဲ့ဒါသေခြင်းတရားကိုပြောင်းပြောင်းကလေးရင်ဆိုင်သွားနိုင်ဖို့ရဘလို့အာကိုရဝိပဿနာကအာမကုန်ဘူးဆိုရင်ပြောင်းသေးဖြစ်မလားမဲ့သေးဖြစ်မဲ့သေးဖြစ်မယ်အဲ့ဒီတော့ပြောင်းပြောင်းလေးနဲ့ပြောင်းသေးအဖြစ်နဲ့သေခြင်းပါတယ်ဆိုရင်ဝိပဿနာညာအာကိုဖို့အရေးကြီးပါတယ်ဝိပဿနာညာအာကောဘောရေးကြည့်တော့လေတာမဝိပဿနာလားအာကောင်းတဲ့ဝိပဿနာလားတာမဝိပဿနာဆိုရင်လည်းပဲဝေဒနာတွေကပြင်းထန်နှိမ့်ဆက်လာတဲ့အခါကျတော့ဉာဏ်ကဒုက္ခဝေဒနာတွေပြင်းထန်နှိမ့်ဆက်လာတဲ့အခါမှာယုတ်တည်းရမပေါ်နိုင်ဘူးနော်ဒါပဲလို့လည်းတော့မိမိဉာဏ်ကအားသေးတာကိုအားသေးတဲ့အခါကျတော့ယောသဘောနံသဘောခန္ဓာသဘောတွေကိုထိုးပေါက်သိမြင်ဖို့ဆိုတာအရှင်ယူရသေးတာကိုဟုတ်တယ်မဟုတ်လားအခုပဲဘုန်းကြီးတို့ဒကာဓမ္မတွေတရားရှုမှတ်နေတယ်ယောနိုင်ရဲ့သဘောလေးတွေတွေးဖို့အချိန်အတော်ကြာကြာအရှင်ယူထားရဟုတ်တယ်မဟုတ်လားဘယ်အချိန်မဲရှုရှုရှုတဲ့အချိန်ဖြစ်ပျက်ကိုတန်းကနေမြင်ပါတယ်ဆိုတဲ့အဆင့်ရောက်သွားမှသိချရတာဟုတ်တယ်မဟုတ်လားဘယ်အချိန်မဲရှုရှုရှုတဲ့အချိန်မှာယောနံကိုမြင်ရမယ်ဖြစ်ပျက်ကိုမြင်ရမယ်နော်
Sai ka nyau lai da ne de bai ne tan ga ne jau nan ko mien twa mi. Tan ga ne chi pyet ko mien twa mi. A ra ba we tat ba pwa mya tha bi da ma kin lo di lo kho de. No? Tin ni ya phin pyaw mae so yin balawa vipassana lo di lo kho de. A ri balawa vipassana chi bi so yin no pi sa ma chi bu.ပဲချိန်ပဲဖြစ်ဖြစ်ကြည်လိုက်တဲ့အချိန်စက်ကလေးညှောက်ကန်လိုက်တဲ့အချိန်မှာရုံနဲ့သဘောဖြစ်ပြသဘောတန်းကနေမြင်ပါပဲအရိဒသေခြင်းတရားနဲ့ရင်ဆိုင်လာရပြီဆိုရင်မိမိညာကလေးနဲ့တန်းကြည်လိုက်တန်းကနေမြင်လိုက်တဲ့အခါကျတော့ဘလောက်ပဲဒုက္ခဝေဒနာတွေခံစားရခံစားရဒီဒုက္ခဝေဒနာတွေအပေါ်မှာကရုမပြုတော့ရုံနဲ့ဖြစ်ပြဒုက္ခသစ္စာအပေါ်မှာအောဒါဒုက္ခသစ္စာပဲလို့ပိုင်ပိုင်ချာချာသိမြင်သဘောပေါက်လိုက်တဲ့အတွက်နာရာကျင်တာကြိုက်တာခဲတာကလည်းပဲဖြစ်ပြပါသေးစားတော့နာရာရီကျင်တာရီကြိုက်တာရီခဲတာရီပျောက်သွားတော့လည်းဖြစ်ပြပါသေးစားတော့အလုံးဟာဒုက္ခသစ္စာပဲဒုက္ခသစ္စာပဲလို့တရားနဲ့စားရတာမြင်သွားမယ်ဆိုရင်နာရာလည်းကယူမဆိုင်တော့အနာပျောက်တာလည်းကယူမဆိုင်တော့ဟုတ်တယ်မလားနာရာလည်းကယူမဆိုင်တော့ဘူးနာရာပျောက်တာလည်းကယူမဆိုင်တော့ဘူးနာရာကဒုက္ခဝေဒနာအနာပျောက်တာကဒုက္ခဝေဒနာစိတ်တွေဆင်းရဲနေတာကသောမနတဝေဒနာ။အော်စိတ်တွေချမ်းသာနေတာကသောမနတဝေဒနာ။နော်။ဝိပဿနာဉာဏ်လေးနဲ့ထိုးထွင်းပြီးတော့သိမြင်လိုက်တဲ့အခါကျတော့ဘလောက်ပဲခန္ဓာကိုယ်အပေါ်မှာနာကျင်ကြိုက်ခဲတဲ့ဒုက္ခတွေပေါ်ခြင်းဖြစ်ပင်ဖြစ်냐တော့လည်းပဲမိမိစိတ်ထဲမှာဆင်းရဲမှုဆိုတာမဖြစ်တော့ဘူး။ဘာကြောင့်မဖြစ်တယ်လဲ?ဒုက္ခဝေဒနာကလည်းဖြစ်ပြီးပြတ်တက်လို့ဒုက္ခသစ္စာ။သောမနတဝေဒနာလေးကလည်းဖြစ်ပြီးပြတ်တက်လို့ဒုက္ခသစ္စာအနာတွေပြောင်းနေပါတယ်ဆိုတော့ဒုက္ခဝေဒနာလေးကလည်းပဲဖြစ်ပြီးပြတ်တက်လို့စိတ်တွေချမ်းသာနေပါတယ်ဆိုတော့သောမနတဝေဒနာလေးကလည်းပဲဖြစ်ပြီးပြတ်တက်လို့အလုံးစုံဒုက္ခသစ္စာဒုက္ခသစ္စာလို့တဒံတစားလည်းပဲမြင်တော့ဟုတ်တယ်မလားဒုက္ခဝေဒနာပေါ်ပေါ်ဒုက္ခဝေဒနာပေါ်ပေါ်ဘာသစ္စာလို့တဒံတစားလည်းမြင်တော့ဒုက္ခသစ္စာလို့ပဲတဒံတစားလည်းမြင်တော့တရားနေစားတဲ့မြင်တဲ့အခါကျတော့ဒီပုံမှာသောမနတဝေဒနာလိုလည်းပဲစိတ်မဥပတ်တော့သောမနတဝေဒနာလိုလည်းပဲစိတ်မဆွဲတော့နော်ဩဘိက္ခာဝေဒနာလိုလည်းပဲစိတ်မဆွဲတော့ဖြစ်ပေါ်လာတဲ့ယောဓမနာဓမသင်္ခါရတရားအပေါ်မှာဓာကဒုက္ခပဲလားဓာကဒုက္ခပဲလားဓာကဩဘိက္ခာပဲလားအဲ့ဒါတော့တခုချင်းတခုချင်းမတုံ့တာပဲနဲ့အားလုံးကတရားနေစားတဲ့ဖြစ်ပြဒုက္ခသစ္စာပါပဲလို့ရှုမှတ်သုံးသပ်နိုင်တဲ့အခါကျတော့သင်္ခါရတရားအပေါ်မှာတစ်ခုချင်းတစ်ခုချင်းစည်းစစ်သုံးသပ်တဲ့သဘောမှလုတ်ကင်းသွားတဲ့အတွက်သင်္ခါရုပ္ပခဉဏ်ကလေးရပါဟုတ်တယ်မလားမရဘူးလားရသွားလားသင်္ခါရုပ္ပခဉဏ်ကလေးရသွားတော့ဒီအပေါ်မှာဒုက္ခဝေဒနာရလို့လဲသဘောမထားတော့ဘူးဒုက္ခဝေဒနာလို့လဲသဘောမထားတော့ဘူးဩဘိက္ခဝေဒနာလို့လဲသဘောမထားတော့ဘူးအားလုံးဟာတဏှာတစားတယ်ပဲဖြစ်ပြဗာဒိစ္စာတော့မိမိစိတ်ထဲမှာတရားလေးစားရပဲမြင်သွားတော့အဲဒီလိုမြင်တဲ့ဉာဏ်ဒီဘာဉာဏ်နဲ့တော့သင်္ခါရုပ္ပခဉာဏ်အဲဒါဘလဝဝိပဿနာပေါ့နော်အဲဒီတော့ဘလဝဝိပဿနာဆိုတာမဟုတ်ကျေးဇူးတော်ရှင်ကမ္မပါဏိညမောဂုတ်ဆရာတော်ဘုရားကြီးရဲ့ဟောကြားတော်မူချက်အရာပြောမယ်ဆိုလို့ရှိရင်ဘင်ကဉာဏ်ကနေစနော်ဘယ်ကနေစတော့ဘင်ကဉာဏ်ဘင်ကဉာဏ်နဲ့ဘုန်းကြီးတို့ဉာဏ်ရှင်ဆယ်ပါးနဲ့ကြိုက်ပြီးတော့ကြည့်မယ်ဆိုရင်ပေါ့လေနော်ပင်ကဉာဏ်ကနေစဆရာတော်ဘုရားရှင်မရှိတော်မူတဲ့ဉာဏ်သုံးချက်နဲ့ကြိုက်ပြီးတော့ကြည့်မယ်ဆိုရင်နိဗ္ဗိဉ္ဇဉာဏ်ကနေစပင်ဉာဏ်ကနေစတော့သာမယရာဘုရားဉာဏ်ကအာနေတဲ့ဒုပလဝိပဿနာပဲဖြစ်သေးတယ်အထက်ကရာမှာနော်တာယောက်ထက်ကရာမှာလည်းဆိုတယ်ပရိသံဗိရာမေထက်ကရာမှာလည်းဆိုတယ်သမသနာညာဝရိယဘိယညာဘင်ကဉာဏ်တိတရုဏဝိပဿနာလို့ဒီလိုတည့်ရဲဆိုထားတယ်။နော်။အဲဒါကြောင့်မလို့အဲဒီဉာဏ်တွေမဟုတ်ဆရာတော်ဘုရားကြီးမရှိတော်မူတဲ့ဉာဏ်တွေပြောယထာဘုဒ္ဓဉာဏ်ပေါ့။အဲဒီယထာဘုဒ္ဓဉာဏ်ဟာအာနေတဲ့ဒေါပလဝိပဿနာဉာဏ်ပဲဖြစ်သေးတယ်။အဲဒီအနေထားလောက်နဲ့အာနေတဲ့ဝိပဿနာဉာဏ်လောက်နဲ့ပြစ်ထန်တဲ့ဒုက္ခဝေဒနာတွေပေါ်လာတဲ့အခါမှာသေခြင်းတရားနဲ့ရင်ဆိုင်ရပြီဆိုရင်ကျင့်တဲ့မောချဝိပဿနာဉာဏ်လေးပြန်ပေါ်အောင်ကြိုးစားနိုင်ပါလိမ့်မယ်လို့ပြောနိုင်တယ်နော်ဝိပဿနာဉာဏ်ကအားနေတာကိုဟုတ်တယ်မလားကြိုးစားခြင်းလဲကြိုးစားနိုင်မယ်ပေါ့လေ ကျင်းနေမဟုတ်ဘူးလို့လားပြောတာပါမရနိုင်ဘူးလို့တော့ဒီလိုတော့ပြောလို့မရဘူးသောသောကလေးကအလေးလားလောက်ပြီးတော့နေ့စဉ်နေ့စဉ်ရှုမှတ်သွားရင်လည်းပဲရနိုင်ပါတယ်အဲဒီလိုမှမဟုတ်လို့ပြောဆိုသိခြင်းတရားနဲ့တွေ့ပြောဆိုဉာဏ်ကဉာဏ်ကလေးနဲ့စွတ်စိုက်ကြည့်မယ်ဆိုရင်တော့အာကောင်းတဲ့ဝိပဿနာဉာဏ်ဖြစ်ထားဖို့တဲ့ပုဂ္ဂိုလ်မဟုတ်ရင်နည်းနည်းခက်တယ်နော်ဘာဖြစ်လို့လဲဆိုတော့ခေါင်းကြီးတို့ရှေ့ဘက်အာစိဏကံလို့ခေါ်တဲ့အလေးအလာဆိုတာကဇံမာလဲလိုတယ်မက်မာလဲလိုတယ်နော်ဥပမာအဖြစ်ပြောကြပါဆိုရှေ့တုန်းကအာတော့ကမင်းကြီးလက်ထက်မှာတန်ဃာတော်တွေစီးဝေးနေတယ်တန်ဃာယနာတင်ဖို့ကိစ္စစီးဝေးနေကြအဲ့ဒီလိုစိတ်ဝင်နေတဲ့အထက်မှာရှင်ဥပကုဒ္ဒလည်းပါတယ်ပေါ့လေအဲ့ဒီအချိန်မှာမာနကနေပြီးတော့ဒီသံဃာနဲ့တင်ပွဲကြီးကိုနှောက်ချက်ပေးမယ်ဆိုပြီးတော့နဂါရောင်ဆောင်ပြီးတော့ဝိုင်းထိုင်နေတဲ့သံဃာအစုအဝေးကြီးတဲ့ကောအတင်းဝင်ရောက်လာအဲ့ဒီအချိန်မှာဒီထဲမှာရှိနေတဲ့သံဃာတော်များများကဇံနေရထားဖို့တဲ့ပုံစံတွေပါပဲနော်ဒါပေမဲ့ဇံစရာကဇံစိတ်ကလေးဖြစ်နေမှဇံလို့ခေါ်တာကြံတဲ့အချိန်မှာဇံမဟုတ်ဘူးเนาะရောရောတဏ္ဍနေရင်ရောရောတဏ္ဍကာမစိတ်နဲ့ပဲနေတယ်ဇံစိတ်ကလေးဖြစ်အောင်ကြိုးစားလိုက်တော့မှဇံစိတ်ဖြစ်တာဘုန်းကြီးတို့သမာပဝင်စားတဲ့ဖို့စိတ်ရတဲ့ပုံစံတွေလည်းဒီတိုင်းပဲသောတာပန်ဖြစ်သွားတဲ့သက္ကရာကံဖြစ်သွားတဲ့ရောရောတဏ္ဍနေရင်ကာမစိတ်နဲ့ပဲနေတယ်เนาะဖရာယဟန္တာတွေတော်မှရောရောတဏ္ဍနေရင်ဗာစိတ်နဲ့ပဲနေတော့ကာမစိတ်နဲ့ပဲနေတယ်ပုရုဇဉ်သောတာပန်သက္ကရာကံအနာဂတ်အထိကာမကုသိုလ်စိတ်နဲ့နေတယ်ဖရာယဟန္တာကျတော့ကာမကရိယာစိတ်နဲ့နေတယ်ဖို့စိတ်ကဘယ်ချိန်ကျမှဖြစ်ပေါ်လာသလဲဆိုတော့ဖလသမာပဝင်စားတော့မှဖြစ်နော်အဲ့ဒီတော့ဖို့စိတ်ကလေးရအောင်ဗာပြန်လို့ရတော့ဖလသမာပပြန်ဝင်စားရအဲ့ဒီလိုဝင်စားလိုက်တော့မှဖို့စိတ်ပြန်ပေါ်လာနော်ကြံတဲ့အချိန်မှာဗာစိတ်နဲ့နေတော့ကာမစိတ်နဲ့ဇံရတဲ့ပုံကများကလည်းဒီတိုင်းပဲဇံရထားပြီမဲ့လို့ဇံစိတ်ကလေးပြန်ပေါ်ဖို့ဆိုတာပြန်ကြိုးစားရဇာနာသမာပပြန်ပြီးတော့ဝင်စားရအဲဒီလိုဝင်စားတော့မှဇံစိတ်တွေပြန်ပေါ်တာဇံစိတ်ပြန်ပေါ်မှဇံရဲ့လုပ်ငန်းတွေလုပ်လို့ရမြေချိုးတယ်မိုးပြန်တယ်ခန္ဓာကိုယ်ပါးတွေဖန်ဆင်းတယ်ဒါဇံစိတ်ပေါ်လာမှဖန်ဆင်းလို့ရယောဒနာကာမစိတ်နဲ့တော့ဖန်ဆင်းလို့မရနော်အဲ့ဒီတော့ဒီထဲမှာဇံရတဲ့ပုံစံတွေအများကြီးပဲရှိတယ်ဒါပေမဲ့ဟောကငကားကြီးဝင်လာတယ်ဒီငကားကိုဘလို့အကာကွယ်ပေးရမှမသိဘူးပြောဆိုကြောင်းနေတာကိုနော်တို့ရဲ့ဇံကိုစ조사တော့စ조사တယ်ဒါပေမဲ့မြန်မြန်ဆန်ဆန်ဖြစ်မလာဘူးအခုနောက်တော့ကအလေးလာအများကြီးမများကြီးနဲ့ပတ်သက်လို့ပြောတာပါအဲ့ဒီထဲမှာရှင်ဥပဂေါဒမထေရမြတ်ကတော့ဇံတရားကိုဝင်စားတဲ့နေရာမှာဇံကိုဝင်စားတဲ့နေရာမှာအလေးလာများတဲ့လင်းမြန်တဲ့ဝတိဘော်တွေရှိထားတယ်။အဲဒီလိုဝတိဘော်တွေရှိထားတဲ့အခါကျတော့ချက်ချင်းတစ်ခါလေစိတ်ညှို့လိုက်တာနဲ့တပြိုင်နက်ဇံစိတ်တွေပြန်ပေါ်ဇံစိတ်ပြန်ပေါ်ပေါ်ချင်းဂလောင်ရောင်ဖန်ဆင်းပြီးတော့ငကားကြီးကိုလိုက်တော့တာငကားကြီးထွက်ပြေးရတယ်။နော်အဲဒီတော့မှကျန်တဲ့ယဟန်တွေကရှင်ဥပါကောတာကိုဝိုင်းပြီးတော့ချီးကျူးကြတယ်။ငါရှင်ရှိပြီလို့ပဲနှိမ့်မို့ရင်တို့ကြီးတက်တက်ဆိုဒုက္ခပဲတဲ့။နော်အဲ့ဒီတော့ဇံရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဇာနာသမာပဝင်စားတဲ့အခါမြဲမြဲဆန်းဆန်းဝင်စားလို့ရလားမရပါဘူးရတဲ့ပုဂ္ဂိုလ်မှရတာမရတဲ့ပုဂ္ဂိုလ်မရဘူးဘုန်းကြီးတို့ယောဂီတွေဝိပဿနာတရားကလေးတွေပွားများထားတဲ့ပုဂ္ဂိုလ်တွေကလည်းပဲအာကောင်းအောင်နော်အလေးအလာများများနဲ့ကြိုးစားထားတဲ့ပုဂ္ဂိုလ်ဆိုရင်တော့စိတ်ညှို့လိုက်တာနဲ့တပြိုင်နက်ဘာစိတ်ပြန်ပေါ်မလဲဝိပဿနာစိတ်တွေတန်းကနေတန်းကနေပေါ်လာမှာပေါ့အလေးလာနေတဲ့ပုံကိုကြတော့တရားတော်ရှင်းမှတ်ထားဖို့ပါတယ်ဇံဝိပဿနာစိတ်တွေလည်းဖြစ်ထားခဲ့ဖို့ပါတယ်ဒါပေမဲ့အလေးလာနေတော့မိမိရထားတဲ့မိမိရောက်ထားဖို့တဲ့ဝိပဿနာအဆင့်ကလည်းအင်မတန်အားနည်းသေးတဲ့အဆင့်ဆိုတော့ပြင်းထန်တဲ့ဝေဒနာတွေပေါ်ပြီးတော့ပြုံးကနေသင်ခြင်းတရားနဲ့ရင်ဆိုင်ရတော့မယ်ဆိုရင်ပြုံးကနေဝိပဿနာဖြစ်ဖို့ဆိုတာမလွယ်ဘူးဟုတ်တယ်မလားအဲဒီလိုမလွယ်ဘူးဆိုတဲ့အခါကျတော့အချိန်ရရင်တော့လည်းပဲတဖြည်းဖြည်းနဲ့နော်ဝေဒနာလေးတွေသိသိပြီးတော့ဒီအပေါ်မှာဉာဏ်ကလေးနဲ့ဝိပဿနာဖြစ်အောင်ရှင်းမှသုံးသပ်လို့ရတာပေါ့လေဒါကလည်းအချိန်ရမှာကိုအချိန်မရတဲ့ပုံစံများကြတော့လည်းပဲဒီလိုပဲဒုက္ခဝေဒနာတွေမခံစားနိုင်တဲ့ Toga, Baridiwa, Doka, Domanada, Upa, Yadane, Beijing, Yaji, Sandwa, Yarabe. Hodamala? I don't know, so if you only give him a lamb, maybe him a lamb. Maybe, let's give him a lamb, no? We better not the other, Shuma, don't have Bamia Tajava yet. They can each change my maybe, they do, I am Madame Manina, Bulanina. You only know they would have, we better not your lady, Argon Tavo, Lovare. Alela, as in a gam, Yam Yap, Chitavo, in Madame Lovare. Hodamala, Raja Ponyo Yogi, the deep, Mayo, Pobo, Tender, Manijavane, no? Jojo Saza Ato Tajayame, Tamari Aliri, Kaunia, Pinya Aliri, Kaunia, Sing New Light and Erebine, Jonah Kibia, Tanganemina, Jodabia, Hodamala, Ado Jodabi was Raga, Chambi, the Mari Kainima, Sichayara, no? ပြောကျင်တာတော့ပြောကျင်တာပြောဆိုကျင်တာဆိုစာကျင်တာစာနေကျင်လို့နေအဲ့လိုနေပြီးတော့ပြောဆိုဝိပဿနာဉာဏ်လေးရအောင်ကြိုးစားကျင်လို့တော့ပြန်ပါစနာရပါမလားမရပါဘူးအဲ့ဒီတော့ဝိပဿနာမရှိခင်ကတည်းကဘာကြိုးတင်လောက်ထားရမှာတော့တမာဒီလေးအမြဲတမ်းကိန်းနေရတတိတရားလေးအမြဲတမ်းကိန်းနေရဒါကြောင့်ဘုန်းကြီးတို့အမြဲတမ်းသတိပေးနေတယ်အချင်းအားလက်တဲ့အခါမျိုးမှာစကားမပြောရဘူးဟုတ်တယ်မလား စကားမပြောရစကားပြောခြင်းအပြင်စကားတလုံးပြောလိုက်တာဟာနော်တောင်းလာခေးသွားတဲ့ပုံကိုတရားတောင်းတောင်ကြော်ရသလောက်အိမ်မတန်ပင်မပါတယ်စကားတလုံးပြောလိုက်ခြင်းဟာဝိပဿနာလုပ်ငန်းရောနာဖြစ်တဲ့ဒုက္ခသစ္စာမြင်ဖို့ရန်အတွက်တောင်းတောင်ချသွားတယ်လို့ပါပဲနော်ကိုယ့်အတွက်ဝေးကြည့်ဝေးသွားနိုင်တယ်ကိုပြောလိုက်တဲ့စကားကလေးတလုံးဟာနော်စကားတလုံးပြောရင်တော့တောင်းတောင်ချသွားသလောက်ကိုယ့်အတွက်မဲ့ဖို့ရဖို့ ဝိပဿနာဉာဏ်ကလေးဖြစ်ဖို့ဝေးကွာသွားသေးရင်အချိန်ပြည့်စကားပြောနေတဲ့ယောဂီပုဂ္ဂိုလ်ဆိုရင်တွေးလို့တော့မရတော့ဘူး။ဒကာဓမ္မတွေစဉ်းစားကြည့်နော်။အဲဒါကြောင့်အချိန်မောင်းများစွာဝိပဿနာရှုနေပါရဲ့နဲ့တရားမရဘူးဆိုတာတရားတွေပဲ။ဟုတ်တယ်မလား။အချိန်မောင်းများစွာဝိပဿနာရှုနေပါရဲ့နဲ့တရားစကားတွေဝင်နေပါရဲ့နဲ့အခုတည်းတရားမရသေးပါဘူးဖြစ်ပြတော့မမြင်သေးပါဘူးဆိုရင် အပြစ်တွေရှိနေလို့ပဲเนาะအဲ့ဒီအပြစ်တွေကဘာအပြစ်တွေတော့စကားပြောတယ်တတိပဒံမကိမ့်ဘူးသမာဓိမကိမ့်ဘူးဒီလိုမဟုတ်လားအဲ့ဒီတော့မိမိတို့ရဲ့တန်တမ်းမှာเนาะမိမိတို့ရဲ့တန်တမ်းမှာဝိပဿနာဉာဏ်ကလေးအာကောင်းထားဖို့မလိုဘူးလားလို့လားဝိပဿနာဉာဏ်ကလေးအာကောင်းထားဖို့လိုပါတယ်เนาะဝိပဿနာဉာဏ်ကလေးအာကောင်းထားမှသိခြင်းတရားနဲ့တွေ့တဲ့အခါမှာ မဲ့တဲ့နဲ့တရားမလားပြုံးတဲ့နဲ့တရားမလားပြုံးတဲ့နဲ့တရားမှာနော်အဲ့ဒီတော့မလွဲမသွေပဲနံပါတ်၄အောက်စုရလို့ဖြစ်လာပြီဆိုရင်နံပါတ်၄အောက်စုမဖြစ်ဘူးလားဖြစ်မှာလားဖြစ်မှာအဲ့ဒီတော့နံပါတ်၄အောက်စုနဲ့နံပါတ်၄အောက်စုဒီတခြားလားဆက်သွားတာလားဆက်သွားတာပဲအဲ့ဒီတော့ဆက်သွားပြီးတဲ့အခါကျတော့ဟောနံပါတ်၄အောက်စုရောက်လာတဲ့အခါကျတော့ နံပါတ်3အောက်စုနဲ့လည်းပဲမဆက်ဘူးလားဆက်ပါနံပါတ်3အောက်စုနဲ့လည်းဆက်ပါနံပါတ်3နဲ့နံပါတ်2ဆက်တော့ကအကြောင်းနဲ့အကျိုးဆက်ဒီလိုမလားနံပါတ်2နဲ့နံပါတ်3ဆက်တဲ့အခါကျတော့အကျိုးနဲ့အကြောင်းနဲ့ဆက်ဘာနဲ့ပါဆက်တော့အကျိုးနဲ့အကြောင်းနဲ့ဆက်နော်နောက်တစ်ခါနံပါတ်3ကနေနံပါတ်4ရောက်သွားတဲ့အခါကျတော့ဘာနဲ့ပါဆက်တော့ နံပါတ်၄ကနေဟိုဘက်ကိုသွားဆက်တာတွေ့လားမတွေ့ဘူးเนาะအကွက်အနေနဲ့တော့ဆက်တာမတွေ့ဘူးတရားအနေနဲ့တော့ဆက်တာမရှိဘူးလားရှိရှိပါဘူးအခုနောက်ပြောခဲ့ပါတယ်သိခြင်းတရားနဲ့တွေ့တဲ့အခါမှာဝိပဿနာဉာဏ်သာအာဟုရမရဘူးဆိုရင်သောကပရိဒေဝတွေမဖြစ်ဘူးလားဖြစ်မှာလားသောကပရိဒေဝတွေဖြစ်တယ်ဆိုကြတဲ့ကတရားကြောင့်ဖြစ်တာလားအာသောတရားကြောင့်ဖြစ်တာအာသောတရားမကင်းလို့ဖြစ်တာပေါ့
အရိယာသောတရားရှိနေမယ်ဆိုရင်အာသောဝသမှုတရားဝိဇ္ဇာသမှုတရားသစ္စာကိုသစ္စာမှမသိတဲ့ခန္ဓာကိုခန္ဓာမှမသိတဲ့ဝိဇ္ဇာတရားတွေကိုမဖြစ်ဘူးလားဖြစ်မှာလားအဝိဇ္ဇာဖြစ်တော့ဝိဇ္ဇာဖြစ်เสียပါတယ်တော့သင်္ခါရဖြစ်เสียပါတယ်တော့တရားသဘောအနေနဲ့တော့ဆက်သွားတယ်ဘယ်လိုကဆက်ပေးလိုက်တာတော့အာသောတရားကဆက်ပေးလိုက်တာဘယ်လိုကဆက်ပေးလိုက်တော့ဘာအနေနဲ့ဆက်သွားတာတော့ တရားသဘောအနေနဲ့ဆက်တာဟုတ်ရဲ့လားနံပါတ်၄ခွဲ့ကနေနံပါတ်၁ခွဲ့ပြန်ဆက်တာဟုတ်ရဲ့လားဒီလိုတော့မဟုတ်ဘူးနော်အဲ့ဒါတော့သိသိချာချာမှတ်
ဟောပြီဒါဖြင့်အစာသုံးပါးပြီးတဲ့အခါကျတော့နော်နောက်တစ်ခုကဘာလဲတော့ဘုသုံးဝဘာပါလဲဘုဆိုတာကလဲပတ်တဲ့သဘောပါပဲနော်အကြောင်းနဲ့အကျိုးနဲ့အကြောင်းနဲ့အကျိုးနဲ့ဆက်သွဲပြီးတော့လဲပတ်နေတာကိုဘာလို့ခေါ်တော့လုံးနေတော့လဲတယ်တော့လဲပတ်တယ်တော့အမျိုးမျိုးယူလို့ရပါတယ်နော်လုံးတာလဲလဲတာပါပဲဟုတ်လားလေးတောင်ကလေးကျမ်းမြေပေါ်လှိမ့်လိုက်တစ်လိမ့်နှစ်လိမ့်ကပို့ပြီးတော့ဟိုဘက်ကိုလိမ့်သွားပါမလားမလဲနိုင်ဘူးလုံးနေတဲ့ဘောလုံးကလေးလို့ဟာမေးကြတော့ဟိုဘက်ကိုလဲသွားနိုင်တယ်ဒါကြောင့်လုံးရင်လဲတာပဲနော်အဲဒီတော့ဝဋ်တသရသရကလုံးတဲ့ဘောလဲတဲ့ဘောအဓိကကတော့ဒီနေရာမှာလုံးတဲ့ဘောကိုမယူပါဘူးလဲတဲ့ဘောကိုယူတာဟုတ်တယ်မလားစာလို့ရပြောရင်တော့လဲတဲ့ဘောကိုယူတာလဲတဲ့ဆိုတာကလဲပတ်တဲ့ဘောကိုပြောတာနော်လဲပတ်တဲ့ဘောဘာတွေလဲပတ်နေတယ်လဲလို့မေးရင်ဟိုသုံးပါးနဲ့လဲပတ်ဘာဝတ်တွေတော့ကိလေသာဝတ်ရယ်တမဝတ်ရယ်ဝိပါကဝတ်ကိလေသာဝတ်ကဘယ်လိုတွေပါလဲအဝိဇ္ဇာရယ်တဏှာရယ်ဥပါဒံဟောဒီမှာမြင်းကြောင်းလေးနဲ့ဆွဲပြထားတယ်နော်ဟောဒီမှာကိလေသာဝတ်လို့မြင်းကြောင်းလေးနဲ့ပြားလေးနဲ့ပြထားတယ်အရိယာကိုတန်းတန်းဆွန့်လိုက်လိုက်တော့ဘယ်လိုတွေတွေ့တော့အဝိဇ္ဇာရယ်တဏှာရယ်ဥပါရယေကိလေသာဟောဘယ်နှပါးနောက်တကကာမဟောကဘယ်နှပါးပါလဲကာမဟောနေရာကနေဟောဒီမှာမြားလေးနဲ့ပြတာတယ်မြင်းကြောင်းလေးကဆွဲလာလိုက်တော့သင်္ခါရနဲ့ကာမဘောအဲ့ဒါကဘာဟုတ်တယ်တော့ကိလေသာဟောကဘယ်နှပါးကာမဟောကဘယ်နှပါးကိလေသာဟောကလည်းအကြောင်းတရားလားအကျိုးတရားလားလို့မေးရင်အကြောင်းတရားကမ္မဟောကလည်းဗာတရားတော့ဟောပြီအကြောင်းတရားတွေမှာဟောနှစ်မျိုးတွေ့နေရကိလေသာဟောရဲ့ကမ္မဟောရဲ့ဟောဘယ်နှမျိုးတွေ့နေတော့ဟောနှစ်မျိုးတွေ့နေရကိလေသာဟောကလည်းဗာတယ်တော့အကြောင်းတရားကမ္မဟောကလည်းဗာတယ်တော့အကြောင်းဟောကနှစ်မျိုးနော်မိမိတဏ္ဍမှာကိလေသာဟောတွေဖြစ်လာပြီဆိုရင်ကမ္မဟောတွေဆက်ပြီးတော့ဖြစ်ကိလေသာတွေဖြစ်လာပြီဆိုရင်ကံတွေပြုတယ်ပေါ့နော်ကိလေသာဟုတ်တယ်ဖြစ်လာရင်ကံတွေပြုတယ်ဆိုတော့သူပြုတဲ့ကံဟာတခြားကြောင့်ပြုရတာလားကိလေသာကြောင့်ပြုရတာလားဟုတ်ပြီဒီလိုဆိုရင်သင်္ခါရတို့ကမ္မဘဝတို့ဆိုတဲ့သကလုံးလေးတွေဟာနော်ကိလေသာမပါဘဲပြုတဲ့ကံတွေလားကိလေသာပါပြီးတော့ပြုတဲ့ကံတွေလားကိလေသာပါပြီးတော့ပြုတဲ့ကံတွေမို့လို့တို့ကဘယ်လိုနာမည်ပေးမလဲသင်္ခါရကမ္မဘဝဘယ်လိုနာမည်ပေးမလဲသင်္ခါရကမ္မဘဝဒီလိုဆိုရင်သင်္ခါရလို့တွေ့ရင်အဲ့ဒီကံတွေကိလေသာမပါပဲပြုတဲ့ကံလားကိလေသာနဲ့ပြုတဲ့ကံလားကမ္မဘဝလို့တွေ့ရင်လည်းပဲကိလေသာမပါပဲပြုတဲ့ကံလားကိလေသာနဲ့ပြုတဲ့ကံလားကိလေသာနဲ့ပြုတဲ့ကံလို့ဒီလိုမှားလိုက်ပါနော်အဲဒီတော့ဒီကံဒီကိလေသာနဲ့ပြုတဲ့ကံကိလေသာခိုင်းလို့ပြုတဲ့ကံကိလေသာရဲ့အောက်ချုပ်မှုနဲ့ပြုတဲ့ကံဟုတ်တယ်မလားသင်္ခါရရဲ့ကမ္မဘဝရဲ့လို့ဖြစ်လာပြီဆိုရင်အဲဒီကံဒီဘယ်လိုအောက်ချုပ်ထားတာတော့ကိလေသာအောက်ချုပ်ထားတာကိလေသာခိုင်းလို့ပြုလုပ်တာကိလေသာအောက်ချုပ်မှုနဲ့ပြုလုပ်တာနော်သင်္ခါရကမ္မဘဝရယ်လို့ဖြစ်လာပြီဆိုရင်အဲ့ဒီကံဒီကိလေသာမကင်းတဲ့ကံလို့ဒီလိုသဘောပေါက်တာကိလေသာမကင်းလို့ဆိုရင်အဲ့ဒီကံဒီနိဗ္ဗာန်အကျိုးပေးမှာလားဘောဘဝအကျိုးပေးမှာလားအဲ့ဒါကြောင့်ရလာတဲ့အကျိုးကိုဘာဝလို့ခေါ်တော့ဝိပါကဝလို့ဒီလိုခေါ်လိုက်တာပေါ့နော်ဝိပါကဟောကဘယ်လိုတွေလဲလို့ဆိုတော့ဝိညာဉ်နာယောသလာယရဏခန္ဓာဝေရဏစနာအဇာတိသရမရဏဥပပတိဘဝဘယ်နှပါးပါလိအချားနေရာတွေမှာတော့အကြောင်းအကျိုးအကြောင်းအကျိုးဆိုပေမဲ့ဒုက္ခသစ္စာလိုပဲတာမန်ပြောပြီးတော့အကြောင်းအကျိုးဆက်သွယ်သွားကြတာဆိုတော့ဇာတိလို့ပြောလိုက်ရင်ဥပပတိဘဝကလည်းပါပါတာပဲဟုတ်တယ်မလားအခုဒီနေရာမှာကြတော့သူကရိုးရိုးဒုက္ခသစ္စာလို့ပြောတာမဟုတ်ဘူးဝိပါကဝို့လို့ပြောတာဘယ်လိုပြောတော့ ဝိပါကဟုတ်လို့ပြောတော့ဇာတိကလည်းအကျိုးတရားဆိုတော့เนาะသူလည်းဝိပါကပေါ့ဥပပါတိဘဝကလည်းသူ့ကိုယ်တရားကိုကောက်ရင်ဝိဘက်စိတ်တွေကိုကောက်ရတာကိုဘာကိုကောက်ရတော့စေရားဖြင့်ပြောရင်ဝိဘက်စိတ်စေတရားဖြင့်ပြောရင်ဝိဘက်စိတ်တုပ္ပယောဟာဖြင့်ပြောရင်ဝိဘက်ကတ္တကမ္မဇာယုတ်เนาะအဲ့ဒါဥပပါတိဘဝဝိဘက်စိတ်ရဲ့ဝိဘက်စိတ်တုပ္ပရဲ့ဝိဘက်ကတ္တကမ္မဇာယုတ်အားလုံးဟာဝိဘက်တည်းကြီးပဲဥပပါတိဘဝဆိုတာလေဥပပါတိဘဝဆိုတာဘယ်လိုတွေတော့ဝိဘက်တည်းဆရာပြင်ပြောရင်လည်းဝိဘက်စိတ်စတိတရားပြင်ပြောရင်လည်းဝိဘက်စတိသိနော်ယောဟာပြင်ပြောရင်လည်းပဲဝိဘက်ကတ္တကမ္မဇာယုတ်ဒီလိုမလားအဲဒါကြောင့်ဝိပါကဆိုတဲ့ဝိဘက်သီးသန့်ဖြစ်နေတဲ့တရားလေးမဟုတ်လို့တခြားတခြားအသွေတွေမှာသူ့ကိုသိကြမဖော်ပြမယ်လို့လည်းပဲဝိပါကဝို့လို့ရည်တွဲတဲ့နေရာကြတော့ဥပပါတိဘဝကလေးတိကျဖို့ပေးရဟုတ်တယ်မလားဥပပါတိဘဝကလေးကိုတိကျဖို့ပေးရဒါကြောင့်မလို့ဝိပါကဝို့မှာဘယ်နှမျိုးဖြစ်နေတော့7ပါးဖြစ်နေတယ်အဲ့ဒီတော့ကဲပြန်ပြောဟောကဘယ်နှပါးတော့ဘာဝို့နေတော့ကိလေသာဟောကဘယ်လိုပါလဲကမ္မဝကဘယ်လိုပါလဲဝိပါကဝကဘယ်လိုပါလဲဆိုယောကလေးနဲ့ဆိုလိုက်မယ်ဆိုရင်တော့ပေါ့နော်တိရသာဟုဆိုဒီမှာအဝိဇ္ဇာတဏှာဥပါဒံတို့ဖြစ်ပါသည်ဒီလိုဆိုရမှာပေါ့နောက်တစ်ခါပါတော့ကမ္မဝဆိုဒီမှာသင်္ခါရနဲ့ကာမဘဝတို့ဖြစ်ပါသည်ဝိပါကဝ7ပါးဆိုဒီမှာဝိညာဏယုတ်သလယရဏသသဝေရဏသာတိသရမရဏဥပပါတိဘဝတို့ဖြစ်ပါသည်ဒီလိုရည်တွက်လိုက်ပေါ့နော်ကဲကောင်းပြီဟိုသုံးပါးပြီးတဲ့အခါကျတော့ဗားတယ်တော့ကာလသုံးမြာကတော့ရောရောလေးပါပဲလုံးလေးပြီးတော့ကာလကဘာကာလတော့ဟောနံပါတ်1ကွဲသည်ဘာကာလတယ်လဲနံပါတ်1ကွဲနဲ့နံပါတ်3ကွဲကဘာကာလတော့နံပါတ်4ကွဲကဘာကာလတော့အဲဒီတော့နံပါတ်1ကွဲထဲမှာပါတဲ့တရားတွေသည်လုံးလေးပြီးတော့အတိတ်ကာလကဖြစ်တဲ့တရားဟုတ်တယ်မလားနံပါတ်1ကွဲနဲ့နံပါတ်3ကွဲမှာပါတဲ့တရားတွေသည်ပြေစောက်ပါကာလမှာဖြစ်တဲ့တရားဟောနံပါတ်4ကွဲမှာပါတဲ့တရားတွေကတော့အဲ့ဒီနီးနဲ့လည်းအတိတ်နာကပြစ္ဆောပန်လဲပြီးတော့သံသရာမကျင်လည်ဘူးလားကျင်လည်လားအတိတ်တရားကြောင့်ပြစ္ဆောပန်တရားဖြစ်တယ်ပြစ္ဆောပန်တရားကြောင့်အနာဂတ်တရားဖြစ်တယ်အဲ့ဒီနီးနဲ့လည်းပဲကြောင်းကျော်ဆက်သွယ်ပြီးတော့သံသရာကျင်လည်ပါတယ်တဲ့နော်နောက်ဆုံးနီးကဗာနီးတယ်တော့ချင်းရနဲ့ဆက်ချင်းရနဲ့သံသရာဖြစ်ပေါ်ဖြစ်နေအချင်းရပေါ့နော်အေးအတိတ်ကာလတုန်းကဝိဇ္ဇာနဲ့သင်္ခါရကတည့်ရဟောတာပြီမဲ့လို့ဖြစ်ပုံဖြစ်နေချင်းရအနေနဲ့ပြောလိုက်တော့ဒီနှစ်ပါးတည်းယူမလား၅ပါးယူမလားဟောရတာကဘယ်နှပါးတော့တကယ်ဖြစ်တော့ဘယ်နှပါးတော့ဒါဖြစ်ပုံဖြစ်နေချင်းရပဲမို့လားကဲအဲ့ဒီ၅ပါးဘယ်လိုတွေပါလဲအဝိဇ္ဇာသင်္ခါရသဏ္ဍာန်ဥပါရံဘဝတို့ဖြစ်ပါသည်ဒီနေရာမှာကာမဘဝတို့သဘောပေါက်ပေါ့နှစ်ပါးနဲ့အကွဲမှာဟောရတာကလည်းဘယ်နှပါးတော့တကယ်ဖြစ်တော့လဲဘယ်နှပါးတော့ဒီတော့ပြေစောပန်အကျိုးအချင်းရာ၅ပါးဆိုကြည့်ပြေစောပန်အကျိုးအချင်းရာ၅ပါးဆိုဒီမှာဝိညာဏယောသလယရဏခန္ဓာဝရဏတို့ဖြစ်ပါသည်ဟောပြေစောပန်အကြောင်းကြတော့လဲဟောထားတာဘယ်နှပါးတော့ဖြစ်တော့ဘယ်နှပါးတော့ဟောထားတာကဖြစ်တော့ဒါကြောင့်ပြစ္ဆောပန်အကျိုးချင်းရာကလည်းဘယ်နှပါးလဲပနာကအကျိုးချင်းရာကြတော့လည်းဘယ်နှပါးတော့ပြစ္ဆောပန်အကျိုးချင်းရာကလည်း၅ပါးပနာကအကျိုးချင်းရာကလည်းဘယ်လိုတွေတော့ဝိညာဉ်နာယုသလယရဏသတ္တဝိရဏဟောထားတာကဘယ်လိုတွေတော့ဇာတိဇာတိသရမရဏဖြစ်တာတွေကဘယ်လိုတွေတော့ဝိညာဉ်နာယုသလယရဏသတ္တဝိရဏ ဒါကြောင့်ဖြစ်ပေါ်ခြင်းနေချင်းရနေနေပြောတော့ငါးပါးပဲမလားအားလုံးပေါင်းလိုက်ရင်ဘယ်နဲ့သွယ်နဲ့သံသရာကျင်လည်နေတော့အဲ့ဒီရှစ်သွယ်နဲ့သံသရာကျင်လည်တာကိုဒိဋ္ဌိတဘောပေါက်မယ်ဆိုရင်သံသရာမကျင်လည်အောင်လုပ်ဖို့လုံနေတဲ့နီလန်းကိုရှားတွေ့ခြင်းပါတယ်ဆိုဒီရှစ်သွယ်ကိုကျင့်ကြအောင်ကြိုးစားပြီးတော့လေ့လာထားကြရမယ်အဲ့ဒီလိုလေ့လာထားရင်လည်းအေးယနေ့
ပရိသတ်သမုပ္ပါဒ်တင်တဲ့နာယီစီပြီဖြစ်တဲ့အတွက်ဒါတို့ခေါ်တော့ကြအောင်စို့အေးကျမ်းမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ဖွင့်တင်တဲ့အောင်ကျေးဇူးဆောင်လျှောက်ထားပါလေနော်သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ